မိုးအဆက်မပြတ်ရွာသွန်းမှုကြောင့်ပကိုးမြို့မှာရေကြီးလို့မြို့ကန်တပေါင်းလောက်ရေပေးတင်နေတယ်လို့ပကိုးမြို့မိသက်ဦးစီးဌာနတာဝန်ရှိသူတဦးကပြောရေးကိုပြောပါတယ်ရေပေးတင်မြို့ကန်တွေကိုယာယီကယ်ဆယ်ရေးစခန်းစီနေရာပြောင်းရွှေ့ထားပြီးဌာနဆိုင်ရာနဲ့ပရဟိတအဖွဲ့တွေကထမင်းတုပ်တွေဝင်နေတယ်လို့လည်းအခုလိုဆက်ပြောပါတယ်ကယ်ဆယ်ရေးစခန်းတွေမှာလည်းထမင်းတုပ်ဝင်ရတို့ဘာလို့ညာတို့ပဲ ဒီကနေ့ညပိုင်းကစပြီးပဲခူးမြစ်ကြီးမြစ်တက်ခဲ့ပြီးတဲ့နောက်ဩဂုတ်လ17ရက်ဒီကနေ့ညနေပိုင်းအထိစိုးရိမ်ရိပ်မှတ်အထက်မှာရှိနေသေးတာကြောင့်မြို့ကန်တွေပြန်လို့မရသေးဘူးလို့ဆိုပါတယ်လူကြီးကတော့တောင်းကြလောက်တော့ရှိနေခင်ဗျကျွန်တော်သိရင်ကတော့အတိအကျမမှတ်မှုဘူးပေါ့နော်ဒီကွက်အနေနဲ့ကတော့ကျွန်တော်ရှိခုပါခင်ဗျ
ကျန်လို့မရသေးပါဘူး။ရေပေးတဲ့နေတဲ့ဗကိုးမျိုးကန်တအူကတော့နေအိမ်အောက်ထပ်မှာရေမြုပ်နေတာမို့ချက်ပြုတ်စားတောက်လို့မရပဲရင်ဘက်လောက်ရှိတဲ့ရေကို ဖြတ်ပြီးတော့ဝယ်စားနေရတဲ့အကြောင်းအခုလို့ပြောပါတယ်။မြုပ်နေတာကျွန်တော်တို့လည်းရေမြုပ်တဲ့ပိုင်းပါပဲ။
ဝယ်စားတာပေါ့လေချက်လို့ဟိုအိမ်ကနှစ်ထပ်အောက်ထပ်မြုပ်သွားတော့ချက်လို့ဟိုမပြစ်တော့ဝယ်စားတာပေါ့အဓိကတော့သူကဟိုလုံးလုံးနေမှာနေလို့မရတဲ့လူတွေကြတော့စခန်းမှာဦးစားပေးပြီးတော့သူတို့စီစဉ်ပေးတာပေါ့စားတော့ပါတော့ကျွန်တော်တို့လိုအိမ်နေရတဲ့လူကတော့ကိုယ့်ဘာကိုထောက်ဝယ်ပေါ့အပြင်ထောက်လို့တော့ရတယ်အိမ်ရှိမှာဟိုကရင်ဘတ်အောင်ရင်မြုပ်လောက်ရှိရှိတော့ရှိတယ်ဒါမဲ့ဟိုသွားလာဝ
ြောင့်ရေကြီးမြေပြိုမှုတွေကြုံတွေ့နေရပြီးထိခိုက်သေးဆုံးမှုတွေလည်းရှိနေပါတယ်။ဒါ့အပြင်စပားဆိုင်ခင်းတွေပျက်စီးတာ၊ကားလမ်းရေကျော်တာတွေရှိနေတယ်လို့မြဝတီအာရှလမ်းပိုက်မှာလည်းမြေပြိုပြီးလမ်းတွေပြတ်တောက်ခဲ့တာကြောင့်သွားလာရေးအခက်အခဲတွေရှိနေပြီးကုန်သွယ်ရေးလုပ်ငန်းတွေလည်းထိခိုက်နေပါတယ်ရှင်။